အမေရိကန်ရဲ့ကြိုးရောင်းကြိုးဝယ်အဆုရှယ်ဇေကွက်မှာဒေါင်းဂျွန်းအဆုရှယ်ယာတွေကအတက်ပြနေတာကြောင့်ဒီကနေ့ဇေကွက်ဖွင့်ချိန်မှာအတက်ဈေးနဲ့ဖွင့်မယ်သဘောပြနေပါတယ်။ဒါပြင်
အမေရိကန်ကဂျလီဆိုင်ယန်စီထုတ်လုပ်တဲ့ကုမ္ပဏီကကိုဗစ်-19ရောဂါကူးစက်မှုအတွက်ဆေးထုတ်လုပ်လာနိုင်ွယ်ရှိတယ်လို့သတင်းတွေထွက်ပေါ်လာတဲ့အတွက်အဆုရှယ်ယာဈေးကွက်ဒီမှာလည်းအတက်ဖက်ကိုဦးတည်လာနေတာဖြစ်ပါတယ်။ဒါပြင်ဒီဂျလီဆိုင်ယန်ကုမ္ပဏီကစမ်းသပ်ထုတ်လုပ်လိုက်တဲ့ရမ်ဒက်စဗီယာစမ်းသပ်ဆေးကိုအသုံးပြုခဲ့တဲ့ကိုဗစ်-19 လူနာ130ရောက်ဟာအလင်းမြန်
မှာကျဆင်းသွားခဲ့ပြီးဒါဟာဆယ်စုနှစ်တွေအတွင်းမှာပထမဆုံးအချိန်ကျဆင်းခဲ့တာဖြစ်ပါတယ်။ဩစတြေးလျက SMB နဲ့ ASX 200က 1.41 ရာခိုင်နှုန်းတက်ခဲ့ပြီးတော့ဂျပန်နိုင်ငံရဲ့ Nikkei က 3.15 ရာခိုင်နှုန်း၊ထိုင်ဝမ်ရဲ့ DSEC 50အညွန်ကိန်းက 2.14 ရာခိုင်နှုန်း၊ဟောင်ကောင်ရဲ့ Hang Seng နဲ့အိန္ဒိယက Mumbai Sensex တို့က 1.5 ရာခိုင်နှုန်းတက်လာခဲ့ပြီးတော့ Shanghai အစုရှယ်ယာအညွန်ကိန်းကတော့1ရာခိုင်နှုန်းနီးနီးလောက်တက်ခဲ့ပါတယ်ခင်ဗျာ။